ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့သမ္မတအိုဘားမားတို့နှစ်ဦးဟာအိမ်ဒီရမာမနစ်ကြာသပတေးနေ့ကပထမဆုံးချိန်တွေ့ဆုံခဲ့ပါတယ်။သမ္မတရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးရေးကာလတုန်းကတဦးနဲ့တဦးအတန်လန်ဝေဖန်ပြောဆိုခဲ့ကြပေမယ့်အခုတွေ့ဆုံပွဲမှာတော့နှစ်ဦးစလုံးပြည်ပြငါငါရှိနေခဲ့ကြပါတယ်။သမ္မတရုပ်ဖွဲ့စည်းရေးကိစ္စအပါအဝင်အကြောင်းအရာတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြောင်းသူတို့နှစ်ဦးတွေ့ဆုံပြီးအင်ဂျီရောသမရရုံးကမ်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမရအိုဘားမားကအခုလိုပြောသွားပါတယ
်။ As I said last night, my number one priority
ကျွန်တော်ပြောခဲ့သလိုပါပဲ။ကျွန်တော်ရဲ့နောက်နှစ်လအတွင်းပထမဦးစားပေးတာတော့သမရအဖြစ်ရွေးချယ်ခံထားရသူရဲ့အောင်မြင်မှုရရှိရေးအတွက်လှုပ်ဆောင်ပေးဖို့ပဲဖြစ်ပါတယ်။သမရအဖြစ်ရွေးချယ်ခံထားရသူအနေနဲ့ဒီကျွန်တော်နိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေတဲကအများအပြားကိုကျွန်တော်အဖွဲ့သားရုံနဲ့အတူလှုပ်ဆောင်သွားဖို့စိတ်ဝင်စားတယ်ဆိုတာသိရလို့လည်းအထူးအတည်မိပါတယ်။
အလားတူသမ္မတအဖြစ်ရွေးကောက်ခံရတဲ့ဒေါ်နယ်ထရန့်ကလည်းသမ္မတအိုဘားမားနဲ့ပုဂ္ဂိုလ်ချင်းတွေ့ဆုံမှုဟာပထမဆုံးအကြိမ်ဖြစ်ပေမဲ့အကြောင်းအရာတွေကိုရင်းရင်းနှီးနှီးဆွေးနွေးခဲ့ကြောင်းသတင်းတောက်တွေကိုအခုလိုပြောပါရစေ
။ Well, thank you very much, President Obama.
ဒီစနတို့အခြေအနေတွေအမျိုးမျိုးပေါ်မှာဆွေးနွေးခဲ့ကြပါတယ်။တချို့ကကောင်းတယ်လို့ပြင်ဖို့လိုတဲ့အခြေအနေလည်းရှိပါတယ်။အနာဂတ်မှာလည်းအကြံပေးတွေအပါအဝင်သမ္မတနဲ့လက်တွဲအလုပ်လုပ်ဖို့နဲ့ခက်ခဲတဲ့အခြေအနေတွေကိုပြင်ဆင်သွားနိုင်ဖို့လည်းမျှော်လင့်ပါတယ်။
ဒါပေမဲ့လေသူတို့နှစ်ဦးတွေ့ဆုံပွဲဟာတချို့သူတွေမျှော်လင့်ထားသလိုမျိုးဆူဆူရွရွမရှိပဲကတိကအောင်အနှဲငယ်သာဖြစ်ခဲ့ပုံရတယ်လို့မနစ်ကြာသာပတိနီကကျင်းပတဲ့အင်ထူရောပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်ဂျော့ရှ်အာနက်စ်ကပြောသွားပါတယ်။သမ္မတအိုဘားမားနဲ့သမ္မတဂရော်မီရှယ်အိုဘားမားတို့နှစ်ဦးရဲ့ဖိတ်ကြားချက်အရရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ဇနီးဖြစ်သူမယ်လီနီယာထရန့်တို့ဟာမနစ်ကြာသာပတိနီကအင်ထူရောကိုလာရောက်လဲပတ်ခဲ့တာဖြစ်ပါတယ်။သမရကတော်ကနေပြီးတော့မာလီနီယာထရန့်ကိုလက်ဖက်ရည်နဲ့တက်ခင်းအခံပြီးအင်ဖြူရောအတွင်းလိုက်လံပြသခဲ့ပါတယ်ရှင်။